မင်္ဂလာပါခင်ဗျာတနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ညဆွေးနွေးဖို့အစီအစဉ်ထားတဲ့အကြောင်းအရာကတော့နောင်တက်လာမယ့်အစိုးရတဲ့လက်ထက်မှာအခုလက်ရှိအစိုးရလက်ထက်ထက်တရင်သမားတွေတရင်ရှားယူခွင့်အပိုင်းပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိနေပါသလားဒါအဓိကကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာပါဒီအစီအစဉ်မှာပင်တိုင်းဆွေးနွေးပြဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားသူနှစ်ဦးကကျွန်တော်တို့တော်တော်ရှင်တွေနဲ့မစိမ့်နဲ့ဒူကတော့ဝါရင်တရင်စာဆရာတူဦးဖြစ်သူဦးစီသူအောင်မြင့်မှာနောက်တူကတော့မြမရေးပြည်မအခြေစိုက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။မကြာခင်မှာပဲတို့နှူးစလုံးတွေလိုင်းပေါ်မှာရောက်လာကြပါလိမ့်မယ်။ဆိုတော့ကျွန်တော်တို့ကဒီအစိုးရနောက်တက်မဲ့အစိုးရတဲ့လက်ထက်မှာဟလာတရင်သမားတွေတရင်ရှားယူခွင့်ပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမလားဆိုတဲ့အခါကျတော့အခုလက်ရှိအစိုးရလက်ထက်ဆင်းပြရတော့မဲ့အစိုးရလက်ထက်တုန်းကတရင်သမားတွေတရင်ရှားယူခွင့်အပိုင်းမှာဘယ်လိုအခက်အခဲတွေရှိခဲ့တာလဲ။အစမတိတာတွေဘာတွေရှိခဲ့လာလဲဒါလဲဆိုတာလေးကိုတော့ကျွန်တော်တို့နည်းနည်းပြန်ပြီးတော့ကျွန်တော်တို့တွေ့ရပါလိမ့်မယ်ဆိုတော့အရင်ဆုံးကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့သူနှစ်ဦးရဲ့အဲ့ဒီအပေါ်အမြင်သဘောထားကိုနားထောင်ကြည့်ကြအောင်ပါဦးစီသွေးအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းမင်္ဂလာပါခင်ဗျာကျွန်တော်ခုနအစနေတည်းမှာပြောသွားသလိုပဲအခုလက်ရှိနောက်တက်မဲ့အစိုးရတဲ့လက်ထက်မှာအဆင်ပြေပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမလဲလာမဲ့အလားအလာရှိသလားလို့ကျွန်တော်တို့မေးလို့အရင်လက်ရှိအစိုးရဆင်းတော့မဲ့အစိုးရလက်ထက်တုန်းကဖြစ်ခဲ့တဲ့အခက်အခဲလေးတချို့ကိုကျွန်တော်တို့အရင်ဆုံးသုံးသပ်ပြပါဦးပထမဆုံးဦးစုတော်မင်းပြောပါအခုလက်ရှိဆင်းတော့မဲ့အစိုးရလက်ထက်တုန်းကတည်င်းရာယူခွင့်အပိုင်းကျွန်တော်တည်င်းရာယူခွင့်အပိုင်းလို့တက်ကတက်ကပြောချင်ပါတယ်ဒီအပိုင်းကိုကျွန်တော်တို့အဓိကဆွေးနွေးမှာပါတည်င်းသမားတွေတည်င်းရာယူခွင့်အပိုင်းမှာဘယ်လောက်ထိအခက်အခဲတွေကြုံခဲ့ရပါလဲဦးစုပြောမင
်းဟောတည်င်းရာယူခွင့်အပိုင်းနဲ့ပတ်သက်ရင်တကယ်တော့ကျွန်တော်တို့ဆိုရင်ဘလောက်တောင်တောင်းဆိုကြလဲဆိုရင်ဥပဒေပြဋ္ဌာန်းပြီးတော့ဒုမဟုတ်စီမံစည်းကမ်းတွေပြဋ္ဌာန်းပြီးတော့မှဒါရတဲ့ရထိုက်တဲ့အခွင့်အရေးတစ်ခုပေါ့နော်ဒီလူတွေကိုပြည်အောင်လုပ်ပေးရမယ်ဆိုပြီးတော့မှအချင်းချင်းအခါခါတောင်းဆိုခဲ့ဘူးတဲ့ဒါပေမဲ့အခုနှစ်သာကုန်သွားတယ်ဒီ၅နှစ်အချိန်သာကုန်သွားတယ်အဲ့ဒီအခွင့်အရေးကိုကျွန်တော်တို့မရခဲ့ဘူးဘာဖြစ်လို့မရခဲ့ကြလဲဆိုတဲ့အခါကျတော့ဟိုအထက်ပိုင်းမှာကတော့ဒါဝန်ကြီးဦးရဲ့ထွတ်ထွတ်နောက်တချို့သက်ဆိုင်တဲ့လူတွေကတော့သူတို့ကတော့ဟိုပြောပြတယ်ဒါပေမဲ့အောက်မှာကဝန်ကြီးဌာနတွေဒီမှာအများကြီးရှိတယ်။အဲဒီဝန်ကြီးဌာနတွေကဟိုတော့ဆိုရင်တို့တွေကဒါပြောရေးဆိုခွင့်ရှိသူတွေခန့်တယ်ဆိုတဲ့အကြောင်းဒါနာမည်တွေနဲ့လည်းထုတ်ပြန်ခဲ့တာတွေရှိတယ်။အဲပြီးတော့မှနောက်တယ်လီဖုန်းနံပါတ်တွေပေးတာတွေလည်းရှိတယ်။အီးမေးလ်လိပ်စာတွေပေးတာတွေလည်းရှိတယ်။အဲဒါပေမဲ့တကယ်တကယ်လက်တွေ့မှာအဲ့ဒါတွေကဟိုဘာတစ်ခုမှအလုပ်ဖြစ်မလာဘူး
။ဟုတ်ကဲ့
။တလားတူပဲတိုက်ပြီးတော့အရေးကြီးတဲ့ကာကွယ်ရေးပဲအဆိုင်မှာအပိုင်းမှာလည်းဒီတိုင်းမှာပဲ။အဲ့ဒါကျွန်တော်တာဝန်ရှိသူတွေနဲ့ဒီတဲ့မီဒီယာသမားတွေနဲ့တွေ့ဆုံတဲ့ခါမှာလည်းအခုလိုပဲသတင်းပြပြငွေအတွက်ကိုဒါတင်ပြခဲ့ကြတယ
်။
ဘောဘူးဆိုရင်ဒါသတင်းတွေကတစ်ဖက်သက်တွေဖြစ်နေမယ်ဆိုပေမဲ့အဲလက်ရှိချိန်ကြီးကတော့အဲ့ဒါတွေကဘာတစ်ခုမှအကောင့်ထဲမပေါ်လာသေးပါဘူး။ဒါကြောင့်ဒေယာယူခွင့်နဲ့ပတ်သက်ရင်တော်တော်အဆင်မပြေဘူးလို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဦးစီတော်မြင့်။ဆိုတော့ဒေါက်တာရံမျိုးသိန်းဦးစီတော်မြင့်ပြောသွားတဲ့မှာဒါသတင်းရယူမှုအပိုင်းကသတင်းရယူနိုင်ခွင့်အပိုင်းမှာအတော်အခက်အခဲရှိတယ်။အဓိကအဖြစ်တော့သတင်းရယူနိုင်ခွင့်ဆိုတဲ့ကသက်ဆိုင်ရာတာဝန်ရှိရဲ့အစိုးရအဖွဲ့တွေကတာဝန်ရှိတဲ့လူတွေပေါ့နော်။သမရာကနေစပြီးတော့ဟိုးနောက်ဆုံးကျွန်တော်တို့ဌာနဆိုင်ရာအရာရှိတွေပြီးပါတယ်လို့ကျွန်တော်တို့ပြောရမှာပေါ့နော်ဆိုတော့မြန်မာနိုင်ငံကဒီမိုကရေစီဆိုတာကိုကျွန်တော်ပြောပါစို့ကျွန်တော်တို့တက်တန်းအတွက်မှာကျွန်တော်တို့ကလုံးဝမကြုံခဲ့ရဘူးဆိုတော့တည်တည်လောက်ခွင့်တည်တည်ပွင့်လင်းခွင့်ဆိုတာကဟိုတသက်လုံးကြုံခဲ့ကြရတာမဟုတ်ဘူးကြုံခဲ့ရတဲ့အချိန်ကာလလေးကတူတူလေးပဲရှိတာဆိုတော့အတတည်င်းထုတ်ဖို့တို့ဟလာတည်င်းစာရှင်းလင်းပွဲလောက်တာတို့ဟိုမေခွန်းမင်းဖြေတော့စတရားဖြင့်ပေါ့တည်င်းသမားတွေဘက်မှာရောတစ်ဖက်ကတောင်းဝန်ရှိတဲ့လူပဲပါရောဒါတွေကအတွေ့အကြုံရှိတဲ့ကိစ္စတွေမဟုတ်ဘူးဆိုတော့တည်ရင်ရယူခွင့်ပိုင်အားနေတယ်ဆိုတာဒီမကျွမ်းကျင်မှုဆိုတဲ့ရိုးရိုးလေးကိစ္စရိုးရိုးလေးကြောင့်ရိုးရိုးတတဖြစ်တာလားဒါမှမဟုတ်ရင်တာဝန်ရှိသူတွေဘက်ကတည်လွတ်လပ်ခွင့်အရာပြောရဆိုရပေးရမယ့်ဟာတွေကိုပေးဖို့တွန်းဆုတ်တာလား
အဲကျွန်တော်၃သက်တလောက်တော့ပါလိအဓိကကကျွမ်းကျင်မှုပိုင်အားနေတာတဲ့နော်လွန်ခဲ့တဲ့အစိုးရနော်သမရအပါဝင်အစိုးရထိတ်တန်းအကြီးကဲအများစုဟာတည်င်းလွတ်လပ်ခွင့်ကိုဖြည်းဖြည်းရောက်ရောက်ပေးဖို့အတွက်တွန်းဆုတ်ခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်။ဥပမာဝန်ကြီးဌာနတွေအလိုက်ပေါ့လေ။ဟိုတည်င်းတောက်တွေတည်င်းသမားတွေကတည်င်းနဲ့ပတ်သက်ပြီးလိုအပ်တဲ့အချက်လက်တွေကိုတောင်းခံတဲ့နေရာမျိုးမှာတော့မှအင်မတန်မှခက်ခဲခဲရင်တော့တွေ့ရပါတယ
်။ဒ
ါပေမဲ့အာဏာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကျွတ်တော်မှာโอ้เมโกเมียนเนี่ยญาติมาแล้วဖြစ်ဖြစ်အစိုးတင်သွင်းတဲ့ญาติมาแล้วဖြစ်ဖြစ်အဲဝင်ကြီးဌာနတွေနဲ့ဆက်ဆက်ပတ်သက်တဲ့သတင်းချက်လက်တွေကိုတောင်းဆိုတဲ့ญาติมาတော့အင်မတန်မှလွယ်ကူခဲ့တာကိုတွေ့ရပါတယ
်ဟုတ်ကဲ့
အဲ့ဒီအခါကျတော့အမှန်တကယ်အားဖြင့်တော့ဒီမိုကရေစီစနစ်အောက်မှာသတင်းလွတ်လပ်ခွင့်ရဲ့တန်ဖိုးရှိမှုနောက်ပြီးတော့ပြည်သူကိုမျက်နှာမူမှုအပိုင်းနဲ့ပတ်သက်ပြီးတော့ အစိုးရထိတန်းအကြီးအကဲတွေအနေနဲ့နားလည်မှုအင်မတန်မှအားနေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခုနကဦးစီးတော်မြင့်ပြောတဲ့ထဲမှာလည်းပါပါတယ်ဒီတင်းရားယူပိုင်ခွင့်ဆိုတာကိုဥပဒေတော်ပြဋ္ဌာန်းပေးဖို့အတွက်ပြောခဲ့ကြတာရှိတယ်ဆိုတော့ဥပဒေပြဋ္ဌာန်းအခုတတိတော်ဥပဒေကမထွက်လာသေးဘူးမထွက်လာသေးတဲ့အခြေအနေအောက်မှာလည်းပဲနောက်အစိုးရတက်ကတက်တော်မှာဆိုတော့အဲ့ဒီနောက်အစိုးရတက်တဲ့အချိန်ကြာရင်အခုအချိန်ထက်ပို့ပြီးတော့ကောင်းလာမလားဦးစီးတော်မြင့်
ဒီနေ့ချင်းတော့ကောင်းလာမယ်လို့ထင်တယ်အဲဘာဖြစ်လို့လဲဆိုတော့ပွင့်လင်းမြင်သာမှုအဲဒီဥစ္စာကဘယ်ကနေလာတဲ့ပြဿနာလဲဆိုတော့ပွင့်လင်းမြင်သာမှုအပိုင်းပေါ့ပွင့်လင်းမြင်သာမှုအပိုင်းဆိုတာအဲလက်ရှိအစိုးရနဲ့အရင်အစိုးရတွေအဆက်ဆက်ကသူတို့လုပ်ကြခိုင်တာတွေဟိုနိုင်ငံကနေဆက်ရွှေ့ချုပ်တာတွေတင်တာပြီးအကုန်လုံးပေါ့နော်လုပ်ငန်းဆောင်တာတွေအကုန်လုံးကပွင့်လင်းမြင်သာမှုမရှိဘူးမရှိတာမှဘလောက်တော့မရှိလဲဆိုသူအသေးမှလည်းမရှိဘူးမရှိတော့ဟိုတယောက်ကလုပ်တဲ့ဟာကိုတယောက်ကမသိတာမျိုးတွေအခုကျွန်တော်တို့ပြပေါ်တင်နေပါတယ်သိရတယ်ဆိုရင်ရန်ကုန်မြို့ရဲ့စီမံခန့်ခွဲကော်မတီတွေကိုရေကောက်ပြင်မြောက်လိုက်တဲ့ခါကျတော့အခုအဲ့ဒီမှာသွားပြီးတော့မှအရေးချစ်ခံရတဲ့ပုံစံကြီးရှိတယ်သူတို့ကိုယ်တိုင်ကိုကဒီစီရင်နေပါတယ်ဘာမှဟိုမသိရဘူးပြီးတော့မှဆွတ်တော်အမတ်တွေပါတယ်ဒေါ်ညိုသိန်းတို့ပြီးတော့မှဦးဖုံးကြီးအောင်တို့ပါတို့ဆိုရင်သူတို့စီရင်စရာတွေပါတယ်တောင်းကြည့်တာတွေပါတယ်ရှိတယ
်
ဒါမှဒါယူလဲဟိုစီချာမသိရဘူးဆိုတော့ဒီလိုလူတွေတော့မသိရဘူးဆိုရင်အတွင်းပိုင်းတွေမှာတော့မသိရဘူးဆိုရင်ပြင်းထန်တာတွေပြည့်ခွင့်ကြတော့
ကိုယ်ခက်တော့
ဆက်သွားတာပေါ့ဒါပေမဲ့အခုလာမဲ့အစိုးရကြတော့အဲ့လိုမဟုတ်ဘူးပြည့်ရင်မြင်သာမှုရှိမဲ့အစိုးရလို
့ခမန်း
အဲ့ဒါမြင်တဲ့အခါကြတော့အဲသူတို့အစိုးရဖြစ်လာပြီဆိုတဲ့အခါကြလို့ရှိရင်ခုနကပြောသလိုသတင်းထုတ်ပြန်ရေးအပိုင်းတွေသတင်းဌာနတွေကသိချင်တဲ့ဟာတွေကိုမှန်မှန်ကန်ကန်ထုတ်ပြန်မှုအပိုင်းတွေကိုသူတို့စနစ်တကျလုံလာလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့တော်တော်ရမျိုးသိမ့်ကရော
အဲကျွန်တော်အမြင်ကတော့အခုတက်မဲ့ပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့တော့တရင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာပို့ပြီးတော့ပတ်လင်းမြင်တာမှုရှိရှိနဲ့ပြည်သူလူထုကိုလက်နာမှုဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့လက်တော်ကျွန်တော်တို့လက်နာတွေ့ရှိရတဲ့အခြေအနေတွေရပြောမယ်ဆိုရင်တော့အစိုးရတင်းနဲ့လွတ်တော်တည်တည်မပေါ်မီကာလမှာပွင့်လင်းမြင်တာမှုအပိုင်းဟာအင်တာနက်မှာအားနည်းနေတာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့ငါမဲ့အစိုးရနဲ့လွတ်တော်တွေရောအကျေပဲပွင့်လင်းမြင်သာလာပါမလားလို့တော့မိကုန်းထုတ်เสียရှိပါတယ
်
ဒါပေမဲ့ NLD အစိုးရအဖွဲ့နဲ့ NLD လွှတ်တော်တွေအနေနဲ့ပြည်သူလူထုရဲ့ဆန္ဒမဲနဲ့ဒီနေရာကိုရောက်လာတာဖြစ်တဲ့အတွက်ကြောင့်မလို့မပြတ်မနေပြည်သူလူထုကိုမျက်နှာမူတဲ့ပွင့်လင်းမြင်သာမှုမျိုးမပြတ်ပြအောင်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့အခုကျွန်တော်တို့ပင်နယ်ဆွေးနွေးသူ2ယောက်မှာတယောက်ကဦးစီးသူအောင်မြင့်ကတော့ပွင့်လင်းမြင်သာမှုပိုရှိလာမယ်ပိုပြီးတော့အဆင်ပြေချုံမှုလာမယ်လို့ယူဆတယ်။ဒေါက်တာရံမျိုးသိန်းအနေနဲ့ကတော့လက်ရှိအားနည်းချက်တွေကိုထောက်ပြပြီးတော့ရှေ့မှာပိုပြီးတော့လုပ်ဖို့လိုသေးတယ်လို့ဒေါက်တာရံမျိုးသိန်းကယူဆတယ်။ဒီယူဆတဲ့ခုကိုထင်ဟပ်တဲ့ကျွန်တော်တို့ဒေါက်တာရှင်ပြည်သက်တချို့ကကျွန်တော်တို့ Facebook ဆောင်မျက်နှာကနေပြီးတော့မှတ်ချက်ပေးထားတဲ့အတူလေးတွေကျွန်တော်တစ်ချက်ပြောပြချင်ပါတယ်။ဒေါက်တာရှင်တယောက်ကကျွန်တော်ကတော့တိတိတတ်တကြီးတောင်းသားလိမ့်မယ်မထင်ဘူးတဲ့။ဘာလို့လဲဆိုတော့တချမ်းပဲဒီမိုကရေစီဖြစ်နေလို့ပါတဲ့။နောက်တစ်ယောက်ကလည်းပြောဖို့စောနေသေးတယ်တဲ့။အေးအဲ့ဒီပြောဖို့စောနေသေးတယ်ဆိုတော့ကိုနောက်တစ်ယောက်ကလည်းထောက်ခံပါတယ်။တခါကျွန်တော်ကတော့တိတ်မထင်ဘူးတဲ့။ဘာကြောင့်လဲဆိုတော့အတူဆုံးနဲ့အရှင်းဆုံးပြောရရင်အစိုးရဆိုတာအတိုက်ခံမဟုတ်လို့ပါပဲတဲ့။ဆိုတော့အတိုက်ခံလက်ထက်မှာပုံလင်းမြင်တာပဲနဲ့အစိုးရလက်ထက်ကျရင်ပုံလင်းမြင်တာမှုနည်းသွားတယ်လို့သူဆိုလိုချင်ပုံရပါတယ်။နောက်တစ်ဦးကပြည်ခံပြိုးပါတီကမမှန်တာလို့တော့ဒါသောတာရှင်ရဲ့အဆိုပါ။သတင်းမီဒီယာတွေဘယ်ဝန်ခံမလဲ။မှန်တာလို့တဲ့ပါတီကဘယ်နိုင်ငံကသတင်းမီဒီယာဝန်ဝင်အတားအဆီးမရှိပါဘူး။ဘယ်ပါတီတက်တဲ့အတားအဆီးရှိတယ်ဆိုတာမဟုတ်တာလို့လို့ပါပဲတဲ့။အဲ့ဒီမြင်ကိုထည့်တဲ့တော့ဆွေးနွေးချက်တချို့လည်းကျွန်တော်တို့နောက်ပိုင်းမှာကြားကြရပါဦးမယ်။အခုဓာတ်ရိုက်ဝင်ပြီးတော့ဆွေးနွေးမယ့်တော်ရရှင်တူကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ပါမယ်။ကျွန်တော်တို့ Facebook ကနေပြီးတော့ဆက်သွယ်ပြီးဖုန်းနံပါတ်ပေးထားတဲ့ရောင်မျိုးကဦးသက်နှင်းအောင်ဖြစ်ပါတယ်။ဦးသက်နှင်းအောင်ဘယ်လိုသဘောရပါသလဲ။အစိုးရတဲ့လက်ထက်မှာတင်ပြရယူခွင့်ပိုင်ပို့ပြီးအဆင်ပြေလွယ်ဘူးထောက်မွေးလာမယ်ယူဆပါသလား
။ဟုတ်တယ်ကြားတော့ဗောနော်။အခုကတော့အချိန်လေးကိုကျွန်တော်တို့စောင့်ကြည့်တဲ့အခါမှာတိတ်တော့ကျွန်တော်တို့မမြင်ရအောင်ဗောနော်။ဒါပေမဲ့ဒေါက်တာဆုကြည်ဦးဆောင်တဲ့ဟိုအစိုးရအဖွဲ့ရပါတော့ဒီမိုကရေစီအစိုးရဆိုရင်မှတက်လာတာဖြစ်တဲ့အတွက်ဘယ်လိုပဲဖြစ်သတင်းမီဒီယာတွေကိုဟိုအခုအစိုးရထက်ပို့ပြီးတော့ပွင့်လင်းမြင်တာမျိုးရှိရှိနဲ့တာဝန်ယူတာဝန်ခံမှုနဲ့ဖြေပေးဖို့တော့လိုအပ်တယ်လို့ကျွန်တော်တို့ကမြင်တယ
်ဟုတ်ကဲ့
အခုကကြတော့အခုဒေါက်တာဆုကြည်ဦးဆောင်တဲ့အစိုးရကအရှင်းနဲ့တော့ဒေါက်တာဆုကြည်ဆိုတာကဒီမိုကရေစီအိုင်ကွန်လို့ကျွန်တော်လက်ခံထားကြတာပါနော
်ဟုတ်ကဲ့
လက်ခံထားကြတဲ့အခါကျတော့ကျွန်တော်တို့ကသတင်းမီဒီယာတွေကိုတိကျပို့ပြီးတော့ပွင့်လင်းမြင်တာမျိုးရှိရှိနဲ့လုပ်ပေးဖို့လိုတယ်လို့မြင်တယ်ဒါတိမကျတော့ပြည်ရဲ့ကြီးနဲ့ပတ်သက်တဲ့သတင်းတွေတက်မတော်နဲ့ပတ်သက်တဲ့သတင်းတွေကတော့ဟိုကျွန်တော်တို့ပွင့်လင်းမြင်တာမျိုးရှိရှိနဲ့ဟိုဒီမိုကရေစီဆိုတာကတော့အောင်ရမ်းစီလက်ထက်မှာတော့မျှော်လင့်လို့မရတော့ဘူးလို့ကျွန်တော်တို့ကတော့မြင်ထားပါတယ်ဗျ
ဟုတ်ကဲ့ခင်ဗျ25ရာခိုင်နှုန်း တမရောကုစလေတွေကောင်ဝေးဥစ္စာကဒါရိုက်ခံထားတဲ့စံငိုင်းလာတဲ့လူတမရောကုစလေတွေကလို့ထုတ်တော်အသီးသီးမှာဆက်ပြီးတော့နေရာယူနေဦးမှာပါဆိုတော့ဦးတက်နေအောင်ရဲ့သဘောကတော့တန်တဲ့ပတ်သက်တဲ့သတင်းတွေကတော့ဒီလိုပဲပုံလင်းမြင့်တာမှုရှိဦးမယ်လို့မထင်ဘူးဆိုတော့ကျွန်တော်တို့တန်တဲ့ပတ်သက်ပြီးအစောပိုင်းမှာဦးစိတ်တော်အမြင့်ပြောသွားတာလည်းရှိပါတယ်နောက်ပိုင်းမှာနည်းနည်းလေးကျွန်တော်တို့ထပ်ပြီ အဆင်ပြေလားမလ
ားဟုတ်ကဲ့ဒီတော့အဲ့လိုယူဆတဲ့အခြေအနေတွေတော့အချိန်အပြောင်းအလဲအဓိကထားပြီးဒီပြောင်းမှာဖြစ်ပါတယ်စိတ်ကမှန်နေဖြစ်တဲ့ဒီလိုမျိုးကလည်းဟာမင်းတို့တို့အခုအရေးပါအရာရောက်တဲ့ခါမှဖြစ်တယ်အခုဒီကယူနိုကရေစီဒီနေ့ပြုံးဆုံးတဲ့နိုင်ငံမှာဒီလိုမျိုးပေါင်းဒီလိုရတဲ့အခါရှိခြင်းဟာဒီလိုပြီးရှင်ရဲ့အနစ်သာရဖြစ်တဲ့လူလက်ကျော်ပြောချိုးရေးသားရှင်ကြီးကဒီဆောင်ရည်နိုင်တဲ့မြန်မာနဲ့ဒီလိုဒီလိုဖြစ်ရတော့ဆောင်ရနိုင်မှာဖြစ်ပါလေ။အားလုံးဒီကနေ့အောင်မှာတော့ရှင်ရဲ့အနစ်သာရယူရင်းကမီဒီယာကဏ္ဍမှာမီဒီယာကဖြစ်ပါတယ
်။ဟုတ်ကဲ
့။ဒီမီဒီယာကလည်းလွန်မှုဒီလိုရယူရေးလေကူမှုလူတွေမှုရှိပြီးရှိပြီချေရင်ဒီလိုမျိုးလည်းရှိပြီနားပြီးအကြည့်ကျေကြဒီလိုဖြစ်ပြရရပြည်နိုင်ရမှာဖြစ်တယ
်ဟုတ်ကဲ့
ဒီလိုလည်းမမှန်ကန်ကဝေဖန်ထောက်ပြအကြံပြုတွေကိုလည်းပြသနိုင်မှာဖြစ်ပါတယ်ဖြစ်ပါလေဒီလိုကြည့်ကြည့်ဆိုရအမေဒီဆိုရလက်ထက်မှာတော့မဟုတ်ချက်ဒီမီဒီယာကလည်းအရေးပါပြီးအလေးထားပြီးခေါင်းလာဖြစ်ပါတယ
်ဟုတ်ကဲ
့ဒါကြောင့်ဒီလိုဆိုရရဆိုရင်ဝန်ဆောင်ကြည့်ရအချို့ကလည်းမလုပ်ကြဘူးဒါဒီရှိဒီကဒီလိုကြီးတက်ပြီးတော့ဒီလိုကြီးကတက်ပြီးတော့ပြည်ရတဲ့ကိစ္စကြီးမဟုတ်ဘူးဒီကျင်းလဲလို့ပြော
ဟုတ်ကဲ့ဦးစင်မော
ဒီကျောက်အောင်လို့အများဆုံးလုံးမှာပဲဒီနိုင်ငံမှာအစီထောပွားမှာပါလို့လည်းရှိတယ
်ဟုတ်ကဲ့
ဒီလိုရုပ်ရှင်ကံကြားလုံအောင်တော့တက်ပြီးလဲဒီလိုဒီလိုစီးတဲ့ကိုဖျက်ပြီးတော့အထောက်ပံ့ရရှိထားတဲ့တိုင်းအောင်ဒီလိုလက်လက်အရေးလိမ့်နိုင်ရမယ်ဒီမာရီနဲ့စစ်စင်ကောင်းတာပြောထားလိုက်ပါတယ်အမမီဒီယာရဲ့ရည်ရွယ်ချက်ကပါမယ်။အမေဒီကစဉ်းစားမီဒီယာဆိုင်ရာမူဝါဒကိုဥပဒေနဲ့
။ဟုတ်ကဲ့ပါခင်ဗျာ
။ဒါကြောင့်မီဒီယာကသူမျိုးရင်းကြတာမှလည်းအမေဒီဘယ်ကောင်ဒီဝင်ဘူးအောင်ရှင်မူဝါဒလဲ။စိတ်ကြောင့်မှန်တယ်။
ဦးစင်မောင်ချုပ်ပေးပါခင်ဗျာ
။စိတ်ကြောင့်မှန်တယ်အခွင့်အရေးကအကြီးပါမှုလူလာမှုတရားမျှတမှုလူ့ကျုံစစ်ကြောင့်မှုနဲ့အားလုံးပြည်ပေါင်းပါဝင်နိုင်ဖြစ်တဲ့မီဒီယာဖြစ်ဖြစ်ရရှိပါတော့မယ်။
ဟုတ်ကဲ့
နောက်ပြီးတော့
ဦးစိမောင်ဒီကုန်းချုပ်ပေးပါဦးစိမောင်ပြောချင်တာပေါ်လိမ့်မည်ထင်ပါတယ်ကျွန်တော်တို့ဦးစိမောင်ရဲ့သဘောတော်ကိုကျွန်တော်နားလည်တာက NLD ဦးဆောင်တဲ့အစိုးရလက်ထက်မှာဒေါက်ဆန်းစုကြည်လည်းကိုယ်တိုင်ပြောထားတာရှိတဲ့အတွက်ပို့ပြီးတော့ပွင့်လင်းမြင်သာမယ်လို့ဦးစိမောင်ပြောချင်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ဒီနေ့အစီအစဉ်ကိုစိတ်ဝင်စားနဲ့ဆွေးနွေးခြင်းလည်းတော်တော်များပါတယ်မှတ်ချက်ပေးပြီးဆွေးနွေးထားရလည်းရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ခက်တွက်တွက်လေးသွားပြီးတော့အားလုံးပါဝင်ခွင့်ရအောင်ကြိုးစားကြည့်ကြတာပေါ့နော်ဆိုတော့ဦးစီသူအောင်မြင်ခုနကတော့ဟာလာဒီပို့ပြီးတော့ကောင်းလာမယ်စနစ်ကြလုပ်လာမယ်လို့ဦးစီသူအောင်မြင်ယူဆတယ်ကျွန်တော်အစောပိုင်းကပြောခဲ့တယ်လို့ဒီကိစ္စကြီးကအစ်စ်ကြီးဒီလိုမီဒီယာဆက်ဆံရေးမီဒီယာနဲ့ဟာလာတာဝန်ရှိသူနဲ့ဆက်ဆံရေးပါတီကလူတွေဆက်ဆံရေးအစိုးရနဲ့ဆက်ဆံရေးမီဒီယာသမားတွေဘက်ကရောတာဝန်ရှိသူတွေဘက်ရောနှစ်ပိုင်းစလုံးမှာဒီဥစားကြီးကအစ်စ်ကြီးဆိုတော့ကျွမ်းကျင်နားလည်မှုအပိုင်းမီဒီယာနဲ့ဆက်ဆံဖို့ကိုတကယ်ကျွမ်းကျင်မှုအပိုင်းတည်ဆောက်ဖို့ဘယ်လိုလုပ်ကြမလဲ
အဲ့ဒီဟာကတော့မှန်ပါတယ်ကျတဲ့နာရီကတော့အများကြီးပဲကျွန်တော်ကတော့ခုနကတော့လို့ပထမတစ်ဆင့်မှာတော့ခြုံငုံပြီးပြောတာပေါ့
ခြုံငုံ
ပြောတယ်ဆိုတဲ့ဥစ္စာကဟိုရက်တိရက်ချင်းကလက်ရှိဒီအာနာယအစိုးရပြီးတော့မှဟိုရှေ့မှာအာနာယခဲ့တဲ့ရှေ့အစိုးရတွေနဲ့ဒေါက်တာစုကြည်ဦးဆောင်တဲ့ NLD တွေကတူမတူဘူးခြားလဲခြားနာတယ်ခြားနာပြီးတော့မှဒီ NLD အစိုးရဒေါက်တာစုကြည်တို့လှုပ်ချင်တဲ့ပုံကတိုင်းပြည်ကိုပြည်ပြင်းပြောင်းလဲတဲ့ဒီမှာသူကလူထုအားကိုယူဖို့ဆိုပြီးတော့မှအဲ့တခြားလို့ပြောလာတယ်အခုနှစ်တခုမိခွန်းနေမှာလည်းပြောလာတယ်အဲ့ဒီဥစ္စာကိုလုံထိုင်ဖို့ဆိုရင်ဘယ်တော့လို့တရင်းမီဒီယာသူ့လက်ခွင့်နဲ့တရင်းမီဒီယာနဲ့ဆက်ဆက်ပြီးတော့မှသာသူ့ရဲ့ဒီအစိုးရရန်တရားတွေပါတယ်ထင်ကြောင်းဖို့ဆိုရင်ဒီဥစ္စာကအရေးကြီးသူတို့အပ်တယ်ဆိုတော့သူလုံမှာပဲဒါပေမဲ့လုံမယ်ဆိုတာကမူအဖြစ်ပြောတာပါပဲဒါပေမဲ့တကယ်လက်တွေ့မှာတော့ဒီအစိုးရရန်တရားတွေထဲကလည်းတရင်းထုတ်ပြန်ရေးဆိုင်ရာကိစ္စတွေမှန်ပါတယ်ခုနကပြောသူတို့အတွေ့အကြုံလည်းမရှိဘူးမရှိတဲ့အခါကျတော့ဖြစ်မဲ့မှာဘာတွေဖြစ်ခဲ့တယ်ဆိုတော့ဟိုအစာပထမပါလာဟိုဒရင်းကရှင်းလင်းပွဲတွေလုပ်ပေးလိုက်တယ်အဲဒါမှဒရင်းနောက်တွေလာတက်တယ်အပြန်ကြီးတဲ့ခါကျတော့မှန်တာတွေရှိတယ်ဇလွဲတွေလည်းရှိတယ်အဲဒီခါကျတော့နောက်ပိုင်းသူတို့ကပြန်လာပြီးတော့မှတစ်ခါပြန်ပြီးတော့ဒရင်းကရှင်းလင်းပွဲတွေရလိုက်တယ်အဲ့လိုပြန်ပြန်လာလာနေဖြစ်လာတာရှိတယ်တစ်ဖက်ကကျွန်တော်တို့မီဒီယာဘက်ကိုပြောမယ်ဆိုရင်လည်းအခုလွတ်လပ်ခွင့်ရတယ်ဆိုတာက2012မှာစပြီးတော့ရတာ3နှစ်ပါလိမ့်ပဲရှိသေးတယ်ဆိုတော့ကျွန်တော်တို့မီဒီယာဘက်မှာလည်း အထူးသဖြင့်ဒီလိုမီဒီယာတွေမှာဆိုရင်ဟိုအလဲလဲအပြပြပဲ
ပြ
ောလိုက်တဲ့ဟာအကောင်းဆုံးမှာပြည်ရတာအစိုးရရိုးပြောတဲ့ဟာကိုလည်းတလွဲနေဒါဒါရက်လည်းနောက်လျှောက်ဖြစ်နေတာ
ဖြစ်
နေလဲဆိုတဲ့ခါကျတော့ဒီလိုအချိန်လေးအောက်မှာတော့နှစ်ဖက်စလုံးပြင်ပြီးတော့မှသူကလုတ်သွားရတော့မယ့်သဘောတော့ရှိပါတယ
်ဟုတ်ကဲ့
ဘယ်လိုနှစ်ဖက်စလုံးကတော့မပြည့်စုံပါဘူ
းဟုတ်ကဲ့အခုတည်းအစွန်းနေမဲ့တော်တော်ရှင်တူကိုထပ်ပြီးဖိတ်ခေါ်ပါမယ်ပြင်မျိုးကကိုတင်သေးပါကိုတင်သေးကိုတင်သေးတဘောတော့ကိုတီးပြစေကျွန်တော်တို့နောက်ထပ်ဆွေးနွေးမယ့်တော်တော်ရှင်တွေလည်းရှိပါသေးတယ်လူရင်းတူရှင်အတက်နိုင်ဆုံးချုပ်ပြောပေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ဒီမှာလည်းတော့ကျွန်တော်တို့စတော့နာနေကြည့်တဲ့ဒီမီဒီယာလောကကအတိအကျပွက်ထွက်နေတယ်လို့ဖြစ်နေတယ်ဒါကြောင့်မို့လို့သူကပုံလင်းနေတော့ဘူးအားနေတယ်ပေါ့အဲ့ဒါအဲ့ဒီဆိုရတဲ့လားရေတော့သူကတော့ဒီမန္တလေးကမီဒီယာလောကကအဲ့ဒီဆိုရတော့စီယုံသိသိပြီးတော့သူကဒီမန္တလေး400ပြည့်နဲ့တန်းဒီစီဆောက်လို့ပုံလင်းနေတော့ဘိုးလာနိုင်မယ်လို့ကျွန်တော်တို့ယူဆရတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုတင်သေးကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါက်တာရံမျိုးသိရင်ခုနကတော့ဦးစီးပြောင်းမြင်လဲဆွေးနွေးသွားပါတယ်ကြွမ်းကျင်မှုအပိုင်းတကယ်တိဆောက်နိုင်ပါမလားနှစ်ဖက်စလုံးမှာကျွန်တော်ကတော့ဒါသတင်းမီဒီယာတိုင်းကိုသတင်းသမားတွေသတင်းရယူကွင့်ဘိုင်းလို့ကျွန်တော်ပြောတဲ့အတွက်သတင်းသမားတွေဘက်မှာလည်းအားနည်းချက်ရှိတယ်ဆိုတာဒါအားလုံးကပြောထားပြီးသားလက်ခံထားပြီးသားကိစ္စပါဆိုတော့တစ်ဖက်မှာသတင်းသမားတွေနဲ့ဆက်ဆံတဲ့တာဝန်ရှိသူတွေအပိုင်းကလည်းပဲဒီ hari ပြည့်တူမရှိဘူးဆိုတော့ဒီကြွမ်းကျင်မှုတွေဘယ်လိုဖြစ်လာကြမလဲဘယ်လိုအခြေအနေရှိလာမလဲတော်တော်များများသိတယ
်ကျွန်တော်ကတော့အခုအစိုးရဘက်နဲ့လွတ်တော်ဘက်မှာအဓိကဥဆောင်တဲ့နေရာကပါလာမဲ့ပုဂ္ဂိုလ်တွေအနေနဲ့သတင်းမီဒီယာတွေဟာနော်ဟိုတိုင်းပြည်ရဲ့နားမျက်စိဆိုတဲ့အယူအဆကိုလက်ခံနိုင်လို့လိုအပ်တယ်လို့မြင်တယ်။နောက်သတင်းမီဒီယာတွေဟာပြည်သူလူထုနဲ့အစိုးရလွှတ်တော်ရဲ့ရှားမှာပေါင်းကူးပေးနိုင်တဲ့တနည်းအားဖြင့်သတင်းမီဒီယာတွေဟာအစိုးရနဲ့လွှတ်တော်ရဲ့အတွက်တကယ်ကိုတူလဲနိုင်ကိုလဲနိုင်တဲ့ဝင်းဝင်းအခြေအနေတစ်ခုကိုဖန်တီးပေးနိုင်တဲ့ဤသူလူတို့ဘက်ကရပ်တည်ပြီးတော့အစိုးရရဲ့လွှတ်တော်ရေးကိုထိန်းချုပ်ပေးနိုင်တဲ့သရုပ်ထမန်တိုင်းဆိုတာကိုတိတိကျကျယုံကြည်လက်ခံမှုပထမဆုံးလိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီလိုယုံကြည်မှုအဲ့ဒီလိုလက်ခံမှုပေါ်မှာမူတည်ပြီးတော့မှသတင်းမီဒီယာတွေပေါ်နေနေပါမှုရှိရှိချောင်းချောင်းမမဆက်ဆံလာမယ်ဆိုရင်ကျွန်တော်အမြင်အဖြစ်သတင်းမီဒီယာတွေဘက်ကအခြေသွင်းလေးပဲတက်လာမယ်။နောက်ကျွန်တော်တို့ဆွေးနွေးမှုတော်အကြီးအကဲတာဝန်ယူလာတဲ့ပုဂ္ဂိုလ်တွေဘက်ကအခြေသွင်းရလဲပဲရိုက်ပါပြီးတက်လာမယ်လို့ကျွန်တော်ကမြင်ပါတယ
်။အဲ့တော
့နှစ်ဖက်အပြန်အလှန်ကြီးစားမှုအသိမှတ်ပြုမှုယုံကြည်မှုတန်ဖိုးထားမှုတွေနဲ့ဘလို့လို့ဖို့လိုအပ်တယ်လို့မြင်ပါတယ
်။ဟုတ်ကဲ့နှစ်ဖက်အလှန်အပြန်အလှန်ယုံကြည်မှုလေးစားမှုတန်ဖိုးထားမှုတိတ်ကောင်းပါတယ်ခင်ဗျာ။ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသောတာရှင်တူဖြစ်တဲ့မောင်တက်တနာရဲ့ဆွေးနွေးချက်ကတော့ NLD ပါတီကဆိုးရွားသစ်ဖွဲ့ပြီးအုပ်ချုပ်တဲ့အခါတဲ့အသွင်ပြောင်းစစ်အစိုးရလိုတရင်သမားတွေတရင်ယူတဲ့နေရာမှာအလွန်ကျွံကတ်တက်လာမှာမဟုတ်တာကတော့တေချာပါတယ်တဲ့သူကလုံးဝယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့တရင်သမားရဲ့ကဏ္ဍအလွန်အရေးကြီးလို့ပါတဲ့ကဏ္ဍဒီတိပေါ်လေးတရားဥပဒေစိုးမိုးရေးလို့အချင်းပြတ်ချက်ဆမှုတိုက်ဖျက်ရေးလို့သူကနမူနာပေးပါတယ်။ဒါအပြင်အမားတွေကိုဝေဖန်ထောက်ပြလာမှာဖြစ်တဲ့အတွက် NLD ပါတီအတွက်ရောအစိုးရအတွက်ရောပြည်သူအတွက်ပါအများကြီးအကျိုးရှိမယ်လို့ယူဆပါတယ်တဲ့။သူကတော့တရင်သမားတွေကိုထိန်းချုပ်လာနိုင်စရာအကြောင်းမရှိဘူးလို့မောင်တက်တနာကဆွနေပါတယ်ဆိုတော့အခုတိုက်ရိုက်ဆွနေမဲ့သောရရှင်တူစလိုင်းဘွေကုန်းကရောဘယ်လိုများမြင်ပါတယ်စလိုင်းဘွေကုန်
းဟုတ်ကဲ့ဆရာကျွန်တော်ကတော့အဲ့ဒီကန်တက်ဆွချေတာလေးဘာလို့ရတော့နောက်အဆူအစ်မတော့ပို့ပြီးတော့မှရောပြသွားလိမ့်မယ်သို့တော့များလည်းပဲသူတို့တရင်သမားတွေကအစောတရင်ပြီးချင်တဲ့ဥစ္စာတွေကတော့ညံ့ညံ့လေးနဲ့တီးခင်းကြမယ်လို့ကျွန်တော်မထင်ဘူးဘာကြောင့်လဲဆိုတော့ NLD အစိုးရဟာအရင်ကျားစီအစိုးရဖြစ်တဲ့အတွက်အထူးဖြစ်စီရည်အများကြီးရှိတဲ့အတွက်ဒါတွေကလည်းတစ်ဖက်မှာတရင်သမားတွေကလည်းဆိတ်ရှိပြီးတော့မှနားလေပြေဖို့လေလို့မျိုးကျွန်တော်ထင်တယ
်။ဟုတ်ကဲ့။
အဲကြောင့်လေကျွန်တော်ပြောချင်တိုင်းပြောလို့မရဘူး။သူအောင်စန်းဖြစ်စီကတပီလို့နင်းလေးရထားတဲ့သူဆိုတော့သူ့ကိုတိုက်တိုက်နင်းရင်တော့အကောင်းဆုံးဖြစ်နိုင်တယ်။ကိုသူ့ကိုစားဖြစ်တဲ့သူတွေကလည်းသူခင်ဗျားတို့သူ့အကြောင်းနဲ့သူရှိတော့မလွယ်တော့ဘူးနဲ့ဖြစ်နေ
။ဟုတ်ကဲ့ခင်ဗျာ။နောက်ထပ်တရားဆွေးနွေးမဲ့သူတို့ရဲ့ဆွေးနွေးကြတဲ့တစ်ထက်ကြားလိုက်အောင်ပါကိုလှမောင်အမေရိကန်ပြည်တော်စုကတော်တော်ရှင်ဖြစ်ပါတယ်ကိုလှမောင်ကရောဘယ်လိုမြင်ပါသလဲပူလွဲလာမလားတရင်သမားတွေအတွက
်ဟာဟုတ်ကဲ့ဗျာတကယ်လို့လက်ထက်နေမြင်ရတော့ NLD ရဲ့အရသာအစိုးရဘက်မှာတော့လွတ်လပ်မှာမဟုတ်ပါစစ်တပ်နဲ့စစ်အစိုးရဘက်အချမ်းမှာတော့လွတ်လပ်ချင်းခွင့်ရှိမှာမဟုတ်ဘူးဗျအဲ့ဒါနဲ့တရင်သမားတွေနဲ့တရင်ဌာနတွေပုံမှန်မူတည်ပါတယ်ဘာလို့လဲဆိုတော့ NLD အစိုးရမှာအခုဘယ်သူဘဝပါမယ်ပါ냐ဆိုတာကိုတရင်သမားတွေရောအရသာတွေရောမေးရဲတယ်မေးပိုင်ခွင့်ရှိတယ်ဆိုရတော့မှာကာကြုတ်အစ်စ်ဘလူးဖြစ်လာမယ်။ကာကွယ်ရေးဝန်ကြီးဘလူးခံမယ်။ဟာလာဒီလေဝန်ကြီးနဲ့ဆက်ဝန်ကြီးဘလူးခံမယ်ဆိုတော့ဘလူးမှမမေးရဘူး။အဲ့ဒါလည်းသတင်းသမားတွေနဲ့မူတူတယ်ဆိုတာအရင်ကလိုဘာလို့မမေးမပြောလဲဆိုတာကိုကျွန်တော်အခုပြောလို့ရှိရင်နောက်နေ့မှဒီသတင်းကပါမယ်မပါဘူးဆိုတာလည်းအဲ့ဒီသတင်းပေါ်မှာပဲမူတူတယ်
။ဟုတ်ကဲ့
။နောက်ပြီးတော့သတင်း NLD အနေနဲ့က ခုလိုပြောတဲ့လို့ဥကျော်သံသာတို့လူမျိုးတွေပါဝင်တည်နှမတွေအနေဒီထဲမှာအများကြီးရှိတယ်ဒီတွေနဲ့မှာအများကြီးရှိတယ်အဲ့ဒါအဆင်ပြေသွားမယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ခင်ဗျာကိုလာမောင်ကျေးဇူးများတင်ပါတယ်အင်းစင်မျိုးကတော်တော်ရှင်ဦးထွန်းဝေကလည်းပဲသူကတော်တော်ကိုယ်စားလှယ်တွေကလူလူကရွေးထားတာဒီမိုကရေစီစနစ်ကိုဥတည်လှုပ်ရှားနေကြတာဟလာလာမယ့်အစိုးရတက်တမ်းမှာအစိုးရတဲ့လွတ်တော်တွေချုပ်တွေ့ရမယ်တရားစီရင်အုပ်ချုပ်ရေးဥပဒေပြည်ရေးတွေမှာအန်ဒီပါတီတစ်ခုတည်းနဲ့မပြီးပဲနဲ့လူထုပါဝင်မှပြီးမှာလွတ်တော်နဲ့ပြည်သူကြားပေါင်းကူးဆက်သွယ်ပေးဖို့ကမီဒီယာဖြစ်တယ်ဆိုတာကိုအားလုံးသိတဲ့အတွေ့သူကအခက်အခဲမရှိအဆင်ပြေချောမွေ့လိမ့်မယ်လို့အင်းစင်မျိုးကတော်တော်ရှင်ဦးထွန်းဝေကယူဆပါတယ်ဆိုတော့အခုကျွန်တော်တို့ကြံနေသေးတဲ့အချိန်အတွင်းမှာဒေါက်တာရေမျိုးသိန်းနဲ့ဦးစီသူအောင်မြင့်ကျွန်တော်အဓိကနောက်ထပ်တစ်ခုပြောဆွေးနွေးခြင်းနဲ့အကြောင်းအရာကခုနကတော့ကိုလာမောင်ပြောသွားတဲ့ထဲလဲထဲမှာလဲပါပါတယ်ဆေးဖက်နဲ့ပတ်သက်ပြီးတော့ကတော့လာမယ့်အစိုးရတဲ့ထဲမှာလဲဒီထက်ပိုပြီးတော့မီဒီယာသတင်းမီဒီယာနဲ့ဆက်ဆံရေးဆေးဖက်ကနေပြီးတော့သတင်းထုတ်ပြန်ရေးပိုင်းမှာဒီထက်ပိုပြီးတော့ကောင်းလာမယ်လို့ဒေါက်တာရေမျိုးသိန်းယူဆပါလ
ားအဲကျွန်တော်မြင်တာတော့အဲ့ဒါကစောင့်ကြည့်ရအောင်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
ဘာလို့လဲဆိုတော့လာမယ့်အစိုးရတဲ့လက်ထက်မှာတော်တမတော်ကိုပြည်ထောင်ရေးဝန်ကြီးဌာနကိုအမိနဲ့အဓိကအလေးနဲ့ထားပြီးစဉ်းစားရမှာသတင်းမီဒီယာတွေကိုတော့စိုးရိမ်မှုကြီးကြီးနဲ့ချင်းကပ်ဆက်ဆံလို့မရဘူးဆိုတာကိုအလေးနဲ့စဉ်းစားဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
တမတော်ဘက်ကရောပြည်ထောင်ရေးဝန်ကြီးဌာနဘက်ကရောသတင်းအမှန်တွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မယ်ဆိုရင်ပြည်ပမှာဖြစ်ပေါ်နေတဲ့ကောလာဟလသတင်းတွေကိုအများကြီးရှော့ချနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ခုနဆွေးခဲ့သလိုတူနိုင်ကိုနိုင်အချင်းချင်းတစ်ခုကိုပေါ်ဆောင်နိုင်ဖို့အလားလာကောင်းပါတယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဦးစီတူအောင်မြင်မှတ်ချက်ခဏလေးစောင့်ပါကျွန်တော်အခုနောက်ထပ်တော်တော်ရှင်တူကြံနေပါသေးတယ်ဦးတင်ဆွေဖြစ်ပါတယ်ဦးတင်ဆွေကျွန်တော်တို့အချိန်သေးများတော့ပါဦးတင်ဆွေဆွေးနွေးချက်ကြားပြစီခင်ဗျာဟယ်လိုဦးတင်ဆွေကြားရပါလားโอเคဥတင်ရွှေဘက်ကအတန်ကျွန်တော်တို့မကြားပါဘူးခင်ဗျာဥတင်ရွှေဖုန်းလိုက်ရမကောင်းပါဘူးကျွန်တော်တို့တင်လိုက်ကြလိုက်လည်းဖြစ်ပါတယ်ဆိုတော့ဦးစီတော်မြင့်ခုနပြောသလိုကျွန်တော်နောက်တစ်ချက်ဆွေးနွေးကြမှာတည်းဒီတစ်ချက်ကိုအရင်ပြောပါစစ်ဖက်နဲ့စစ်ဖက်ကနေပြီးတော့သတင်းရယူပိုင်ခွင့်ပိုင်ပေါ့လေစစ်ဖက်စီကနေပြီးတော့သတင်းရယူပိုင်ခွင့်ပိုင်ရောဘယ်လောက်တူးတက်လာမလို့ဦးစီတော်မြင့်ပြောလင်းတယ
်အဲ့ဒီရုပ်သာကတော့သူတို့အနေနဲ့ကျွန်တော်တို့ဒီသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့မှသံမြတွေအများကြီးသူတို့ရှိပါတယ်ရှိတယ်ဆိုတာကလည်းသူတို့အဖြစ်တော့မဟုတ်ဘူးကျွန်တော်တို့ဒီသတင်းမီဒီယာကလည်းကျွန်တော်ခုနကပြောသလိုပဲနှစ်နှစ်လောက်အတွင်းမှာပဲဟိုကြီးထွားလာတဲ့ဟာလည်းဖြစ်တယ
်
နောက်တစ်ခုကတချို့တော့ဟိုသတင်းမီဒီယာတွေဆိုရင်လူတို့ပုံဖြတ်ပြီးတော့မှရေးတာသားတာတွေကလည်းတကယ်လက်တွေ့ပဲဖြစ်နေတယ်အဲ့တော့ကျွန်တော်တို့ဒီမှာပုံစံစနစ်တကျနဲ့အချိုးကျကျဟိုဖုတ်ပြိုးတိုးတက်နေတဲ့ပုံစံကတော့မရှိသေးဘူးအဲ့လိုမရှိသေးတဲ့အခါကျတော့ဖြစ်တဲ့အခွင့်အရေးတစ်ခုအနေနဲ့သူတို့ကဒီခုဆက်ဆံလိုက်တယ်ဆိုတဲ့ဟာမျိုးတွေကလက်တွေ့မှာလာပြီးတော့စိုးချိုးတွေဆက်ရောက်မှာကိုသူတို့ကလည်းစိုးရိမ်နေတယ်အဲ့တော့ဒီဟာကဘယ်ပုံမှန်မူတည်သွားမလဲဆိုရင်ဒီတမတော်ဘက်ကနေပြီးတော့မှသူတို့ရဲ့သတင်းထုတ်ပြန်မှုတွေမှန်မှန်ကန်ကန်လုပ်ပေးမှုတွေကလက်တွေ့မှာတဲ့သတင်းမီဒီယာလောကထဲမှာပြန်ပြီးတော့မှပြန့်နှံ့သွားတဲ့ခါကျရင်ဟိုမှန်မှန်ကန်ကန်နဲ့သူတို့ဘက်ကပြန်အကျိုးရှိတယ်လို့မြင်တဲ့ခါကျတော့မှသာသူတို့ဘက်ကလက်ပြောပြီးတော့သတင်းထုတ်ပြန်တာတွေပူးပေါင်းဆောင်ရွက်တာတွေရှိလာမယ်လို့ထင်တယ်အဲ့ဒါကတစ်သက်စလုံးနဲ့ဆိုင်တယ
်ဟုတ်ကဲ့ဆိုတ
ော့မီဒီယာလောကကလည်းဟိုတော်တော်ဆိုးတဲ့အပိုင်းတွေကလည်းအများကြီးရှိခဲ့တဲ့တရကားတွေရှိတဲ့ခါကျတော့အခုလိုဖြစ်နေတယ်လို့ထင်ပါတယ်
ဟုတ်ကဲ့ဟိုဆိုးတဲ့ဘိုင်းကလည်းဆိုးတာပေါ့လေဒါပေမဲ့လည်းဟလာအားနည်းချက်ကိုထောက်ပြပြီးတော့ပွင့်လင်းမြင်သာမှုဘိုင်းကိုအကာအကွယ်ယူလာမျိုးကြတော့လည်းပဲသတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်ရေးတိုင်းပြည်ရေးရှိဒီမိုကရေစီတည်ဆောက်ရေးအတွက်တော့ဒါအခက်အခဲရှိမယ်လို့ကျွန်တော်ကိုယ်တိုင်မြင်ပါတယ်နောက်တစ်ချက်ကကျွန်တော်စိတ်ဝင်စားတဲ့တစ်ချက်ထဲမှာပါလဲဆိုတော့နောက်နိုင်ငံတွေမှာဆိုရင်နောက်နိုင်ငံမဟုတ်ဘူးတခြားနိုင်ငံတွေမှာကျွန်တော်တို့ whistle blower လို့ခေါ်ပါတယ်ဆိုတော့တခုခုမဟုတ်တဲ့ကိစ္စကိုဖွင့်ချတာပေါ့လေအစိုးရဘက်မှာပဲဖြစ်ဖြစ
်
public ဘက်မှာပဲဖြစ်ဖြစ်မဟုတ်တာလုပ်နေပြီဆိုတော့တွေ့တယ်ဆိုရင်လူပြောက်ကနေပြီးတော့သတင်းဌာနကိုပဲဖြစ်ဖြစ်ကိုကိုယ်တိုင်ပဲဖြစ်ဖြစ်ဖွင့်ချပြတာပေါ့နော်ဆိုတော့အဲ့လိုမျိုးဟာကတခြားနိုင်ငံတွေမှာအကာအကွယ်ပေးထားတာရှိပါတယ်မြန်မာနိုင်ငံမှာအခုချိန်ထိအဲ့ဒါမျိုးမရှိသေးပါဘူးဆိုတော့အဲ့ဒါမျိုးရောဖြစ်လာဖို့အတွက်ဥပဒေပေါ့လေဒီမဟုတ်တာလုပ်တဲ့ကိစ္စကိုဖွင့်ချတဲ့လူတွေကိုကာကွယ်ပေးတဲ့ဥပဒေမျိုးဖြစ်လာဖို့ရောဖြစ်လာတင်းတလားဦးစီတော်အမြင့်နဲ့ဟိုဒေါက်တာရန်လူသိန်းနဲ့ဦးစီတော်အမြင့်အရင်ပြောပါကျွန်တော်တို့အချိန်တော့သိမရတော့ပါဘူးခတ်တွတ်လေး
အဲဒါနဲ့ပတ်သက်လို့ကျွန်တော်ထင်တယ်အချိန်နဲ့လည်းစောင့်ရအောင်မယ်ကျွန်တော်တို့ဒီမှာဒီ investigative reporting တွေပါဒီဟိုလုပ်ရဆိုတာအခုချိန်လုပ်ခွင့်ရှိသွားပြီဖွင့်လည်းဖွင့်ချလို့ရသွားပြီအဲတခုပဲရှိတယ်ကျွန်တော်တို့ဒီမှာဟိုကန့်သတ်တမ်းမြစ်ထားတဲ့ဟာကဟိုဘာတွေပဲရှိလဲဆိုတော့ဘာသာရေးလူမျိုးရေးနဲ့ပတ်သက်ရင်တော့ဟိုဥပဒေကြောင်းကိုလည်းသိကြည့်တာမဟုတ်ဘူးအချိန်မပြည့်ဘူးဆိုရင်ဒါဖမ်းတယ်ကြည့်တယ်ထောင်ချတယ်ဆိုတာအခုလက်ရှိနဲ့လုပ်နေတာပဲအဲပြီးတော့မှတမ်းမတော်နဲ့ပတ်သက်ရင်လည်းအဲ့ဒါလိုပါပဲဒါနိုင်ငံတော်လုံခြုံရေး ဒီဝဲဥပဒေတွေပါတယ်နဲ့ဒါတော့လုပ်နေတာပါ။ကျန်တဲ့ကိစ္စတွေကတော့ဒီနေ့ကျွန်တော်တို့ဒီမှာဟိုပုံမှန်ငင်းပြောရတော့ကျွန်တော်တို့ကပြေမီဒီယာတွေကဟိုအရေးသွေးသိမရှိသေးလို့မလုံနိုင်သေးလို့ဒါဟိုအခုလိုဖြစ်နေပါ။ဒါပေမဲ့လုံနိုင်တယ်ဆိုရင်အကောင်လုံးဥပမာဝန်ကြီးဌာနတစ်ခုကလုံးဝလက်စားတယ်ဝန်ကြီးကသိချောင်းလက်စားတာတော့ပါလို့အဲ့ဒါမျိုးတွေတွေ့တယ်ပေါ်ထုတ်တယ်ဆိုရင်ဒီလိုဖြစ်နေဘာမှမဖြစ်နိုင်ဘူး။ဒါတွေအကောင်လုံးကဟိုအချင်းပြည်နဲ့ပေါ်ထုတ်လို့ရတယ်။တစ်ဖက်ကလည်းပြန်ပြီးတော့မှဒီလိုအရေးယူတာတွေပါတယ်ကတော့ဟိုဖြစ်လာမယ်လို့တော့မထင်ပါဘူး
။ဟုတ်ကဲ့တော်တော်ရမျိုးသိ
ဟုတ်ကဲ့ကျွန်တော်မြင်လာတော့ခုနကိုကျော်သိန်းဆွေးနွေးရပေါ့လေဒီအမှန်တရားကိုဖွင့်ချတဲ့သူတွေကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုဖြစ်နိုင်ပြီဖြစ်စေမဖြစ်နိုင်ပြီဖြစ်စေကျွန်တော်မြင်လာတော့ဇာမဲလွတ်တော်တွေမှာဆွေးနွေးအဆိုပြုဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုအလေးအထားမျိုးအဲ့ဒီလိုအမှုချက်မျိုးကျွန်တော်တို့ကစောစောလုပ်နိုင်လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူ့အဖွဲ့အစည်းတွေအကျိုးရှိရလို့ကျွန်တော်ကမြင်ပါတယ်ဗျ
ဟုတ်ကဲ့တော်တော်ရမျိုးသိဆိုတော့အခုနကကျွန်တော်တို့အစောပိုင်းတုန်းကပြောတဲ့အထက်မှာဒီတည်င်းရယူပိုင်ခွင့်ဥပဒေပေါ့နော်တည်င်းရယူပိုင်ခွင့်ကိုဥပဒေကိုပြဋ္ဌာန်း right to information ပေါ့တည်င်းရယူပိုင်ခွင့်ကိုဥပဒေအနေနဲ့ကိုပြဋ္ဌာန်းပြီးတော့အခွင့်အရေးပေးဖို့တည်င်းသမားတွေကိုနောက်တစ်ပိုင်းမှာလည်းပဲခုနကကျွန်တော်တို့ဆွေးနွေးခဲ့ကြတဲ့အမှန်တရားကိုမဟုတ်တာလုပ်တဲ့ကိစ္စတွေကိုဥပဒေချိုးဖောက်တာတွေကိုဖော်ထုတ်ဖွင့်ချတဲ့လူတွေကိုဥပဒေနဲ့အကောက်အွယ်ပေးပြီးတော့လုံနိုင်ဖို့ဆိုတော့ဒီအခြေအနေတွေကဒါလာမယ့်အစိုးရတဲ့လက်ထက်မှာလုပ်တဲ့ကိစ္စတွေကျွန်တော်တို့စောင့်ကြည့်ရမယ့်ကိစ္စတွေဖြစ်ပါတယ်ဆိုတော့ကျွန်တော်အစိုးရဘက်ကပြောခဲ့သလိုပဲလုံးဝကိုကွဲပြားတဲ့အခင်းကျင့်တဲ့အခြေအနေတင်းနဲ့ရင်ဆိုင်ရတာမှာတော့အားလုံးမှာစိန်ခေါ်မှုတွေကရှိနေမှာအသေးချပါပဲသို့တော့အုံနောက်ကြီးစွာနဲ့ဖြတ်တန်းရင်ဖြတ်တန်းနိုင်ကြလိမ့်မယ်အောင်မြင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ပင်နယ်ဆွေးနွေးပေးတဲ့လူတွေကိုဝေယောင်ဆွေးနွေးသူတွေကိုအထူးသဖြင့်နားဆင်တဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ